ဆော်ဒီအာရေဗျနိုင်ငံဦးဆောင်တဲ့အာရဗျမြေပေါ်အဖွဲ့ရဲ့စစ်လေယာဉ်တွေကယမန်နိုင်ငံတောင်ပိုင်းကိုသုံးရက်မြောက်ဆက်တဲ့အပြင်းထန်ပုံကျဲတိုက်ခိုက်ပါတယ်။နိုင်ငံတကာတန်တမန်တွေနဲ့ကုလသမဂ္ဂဝန်ထမ်းတွေလည်းအီဒင်မြို့တော်ကနေထွက်သွားကြပါပြီ။နိုင်ငံတောင်ပိုင်းကအဓိကကျတဲ့အီဒင်မြို့ဟာဆန္ဒမျိုးတော်မှရှိတဲ့အစိုးရနဲ့အီရန်ကကျော်ရနောက်ခံပေးထားတဲ့ဟူဒီတပုံတွေကြောင့်အပြင်းထန်တိုက်ပွဲဖြစ်နေတဲ့နေရာပါ။အီဒင်နဲ့ဆန္ဒမျိုးတွေကဟူဒီတွေရဲ့မြေပြင်ကနေဝေဟင်ပစ်ဒုံးကျည်အာလုံနီဘောက်ကိုဖျက်ဆီးလိုက်ပြီးဖြစ်တာကြောင့်အခုဆိုရင်ယမန်နိုင်ငံဝေဟင်ကိုအပြည့်အဝထိန်းချုပ်ထားပြီလို့အာရဗျမြေပေါ်အဖွဲ့ကပြောပါတယ်။အာရဗီကလီကျောင်းတိုက်ခိုက်မှုတွေကိုကြာသပတေးနေ့ကလေးကဆောက်လုပ်ခဲ့တာပါ။ဒါပေမဲ့လည်းအီဒင်မြို့ကလာတဲ့တရင်တွေမှာတော့အခြေအနေကဘယ်လောက်တုံရရုပ်တဲတဲဖြစ်နေတယ်လဲဆိုတာပြနေပါတယ်။အစိုးရရုံးဌာနတွေကိုလူလူတွေကလူရင်းမြင့်အစိုးရတက်တချို့တပုံဘက်ကူးတာကူးနေဖြစ်နေတာပါ။အီဒင်မြို့ကစီးရတက်ဖွဲ့တွေတင်ထားတဲ့စစ်စခန်းတစ်ခုမှာပေါက်ကွဲတာကြောင့်လူအများကြီးတိုက်ဆုံသွားတယ်လို့ရင်းမြင့်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ကြာသပတေးနေ့ကလေးကဆိုရင်အီဒင်မြို့လေးမြို့ပြင်တစ်ဝိုက်မှာလူ60ကျော်တိုက်ဆုံခဲ့ပြီး200ကျော်ဒဏ်ရာရထားတယ်လို့ပြင်ပြတဲ့တရင်ဌာနရဲ့တရင်တပုတ်မှာဖော်ပြထားပါတယ်။